အခုလ30ပြည့်နေ့ကရှမ်းပြည်နယ်ကျိုင်းတုံမြို့မှာအစိုးရညီညာရေးကိုယ်စားလှယ်တွေနဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်3ဖွဲ့ကိုယ်စားလှယ်တွေတွဲဆုံဆွေးနွေးကြပါတယ်။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေရပ်ပြီးနှစ်ဖက်အပြစ်ရစာချုပ်ချုပ်နိုင်မှုပါ။အဲဒီဆွေးနွေးပွဲမှာလက်နက်ကိုင်3ဖွဲ့ဘက်ကအပြစ်ရစာချုပ်နဲ့ပတ်သက်ပြီးသူတို့ရဲ့အဆိုပြုချက်5ချက်အစိုးရဘက်ကိုပေးခဲ့ပါတယ်။အစိုးရညီညာရေးကိုယ်စားလှယ်တွေရဲ့ပြောပြချက်အရတိုင်းရင်းလက်နက်ကိုင်3ဖွဲ့ရဲ့အဆိုပြုချက်အားလုံးလက်ခံဆွေးနွေးလို့ရတယ်။ဒါပေမဲ့တစ်ချက်ကတော့ဖြစ်နိုင်ွယ်မရှိဘူး။အဲ့ဒါကတော့အပြည့်အစောက်ကြည့်တဲ့လုပ်ငန်းစဉ်အပြည့်အဆိုင်ရာဆွေးနွေးတဲ့စီမှာတရုတ်နိုင်ငံကိုပါဝင်စီဖို့အဆိုပြုထားလို့ဖြစ်ပါတယ်။တရုတ်ဆိုရဘက်ကလည်းမြန်မာနိုင်ငံအရှိပိုင်းနဲ့အရှိမြောက်ပိုင်းတရုတ်ညီဆက်တွေမှာတည်ငြိမ်မှုရှိစေခြင်းနဲ့မြန်မာညီငယ်ရဲ့အတွက်လည်းအမြဲပဲကူညီဖို့အသိရှိတယ်လို့ပြောဆိုနေပြီးအထူးပူဇော်တဲ့တယောက်တောင်စီးကခါတာဝန်ပေးထားပါသေးတယ်။ဒါတွေမှာအခုလက်သမဂ္ဂလူမျိုးရေးကောင်စီမှာမြန်မာကိုပြစ်တင်ဆွဆွဲအရေးယူမဲ့ကိစ္စတိုင်းမြန်မာဘက်ကရက်တီပေးပြီးလိုအပ်ရင်ပြီးတော့အနာသုံးပါတယ်ဒီလိုချင်းနေရှိတဲ့မြန်မာနဲ့တရုတ်နိုင်ငံဆက်ဆံရေးကောင်းနေသလားဆိုတာကလည်းစိတ်ဝင်စားစရာပါကုရပအစိုးရစိတ်လက်ထက်တရုတ်မြန်မာဆက်ဆံရေးအခြေအနေအကြောင်းလေ့လာတင်ပြသွားပါမယ
်အားလုံးသိကြပြီဖြစ်တဲ့အတိုင်းအရင်ဆက်အာဏာရှင်အစိုးရလက်ထက်ကစစ်အစိုးရနဲ့တရုတ်အစိုးရဆက်ဆံရေးအလွန်ကောင်းခဲ့ပါတယ်မြန်မာအရင်နဲ့ပတ်သက်ရင်ကုလသမဂ္ဂလုံခြုံရေးကောင်စီလိုနေရာမျိုးမှာမြန်မာဘက်ကအငြင်းရက်တီပေးခဲ့ပြီးဗီဒီယိုအာဏာသုံးပေးပါတယ်အမေရိကန်ပါဝင်အနောက်နိုင်ငံတွေနဲ့အဆင်မပြေတဲ့မြန်မာနိုင်ငံအဖို့ကုန်သွယ်ရေးရင်းနှီးမြှုပ်နှံရေးကအစတရုတ်နိုင်ငံနဲ့ပဲအများဆုံးဆက်ဆံလုပ်ကိုင်ဖြစ်ခဲ့ပြီးတရုတ်နိုင်ငံအတွက်အထူးသဖြင့်နယ်စပ်ချင်းကပ်လျက်ရင်းနှံပြည်နယ်အတွက်အကျိုးစီးပွားအများကြီးဖြစ်ထွန်းစေခဲ့ပါတယ်2017ခုနှစ်မှာတက်လာတဲ့သမ္မတဦးသိန်းစိန်ဆိုရာဟာအမေရိကန်အပါဝင်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းအောင်ကြိုးစားပါတယ်စီးပွားရေးအရာအရင်းယူတန်းခတ်ပိတ်ဆို့ထားမှုတွေရော့သွားအောင်လုပ်ပါတယ်အနောက်နိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုဝင်ရောက်လာအောင်ဖိတ်ခေါ်ပါတယ်။နိုင်ငံတကာဆက်ဆံရေးမှာတရုတ်တနိုင်ငံတွေကိုအားကိုးနေရတဲ့အနေအထားကရုံထွက်ဖို့ကြိုးစားလာတာကြောင့်ဖွင့်မပြောပေမဲ့တရုတ်ဆိုရဘက်ကတိတ်သဘောမကျဘူးလို့ခံမှန်းရပါတယ်။ဒီအခြေအနေကိုဆိုရသွားအောင်တွန်းပို့လိုက်တာကတော့2015နှစ်စံဖုန်ကြားရှင်ဦးဆောင်တဲ့ကိုကန်တပ်တွေကကိုကန်နယ်မြေတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ပေါ်ပေါက်လာတာပါ။မြန်မာတပ်မတော်အတွက်အထူးခိုက်အကြဆုံးများတဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။အဲ့ဒီအခြေခံပေါ်ကနေတပ်မတော်ခေါင်းဆောင်တွေဟာတရုတ်နိုင်ငံအပေါ်တန်လျာအများကြီးဝင်ခဲ့ပြီးခက်တန်းတန်းဆက်ဆံရင်းမျိုးဖြစ်ခဲ့တာတွေ့မြင်ရပါတယ်။အဲ့ဒီပြဿနာနောက်ပိုင်းတပ်မတော်ရဲ့စစ်လက်နက်ဝယ်ယူဖြည့်တင်းမှုတွေဟာတရုတ်ဘက်ကမဟုတ်တော့ဘဲရုရှားနဲ့အခြားနိုင်ငံတွေဘက်ချေဦးဆဲခဲ့တယ်လို့တပ်မတော်တာဝန်ရှိသူတို့ကပြောပါတယ်။အခုနောက်ဆုံးအိန္ဒိယနိုင်ငံကနေရေငုပ်သင်္ဘောတစ်စင်ဝယ်ယူခဲ့ပါတယ်။ဒီမတိုင်ခင်တရုတ်ဘက်ကသူတို့ရေငုပ်တင်မောတစင်းရောင်းပေးမယ်အဲ့ဒီအတွက်နောက်ထပ်ရေငုပ်တင်မောအငယ်တစင်းမှာလက်ဆောင်ပေးမယ်လို့ကန့်လန့်တာရှိခဲ့တဲ့အကြောင်းဒါပေမဲ့ရောင်းမယ့်ရေငုပ်တင်မောဟာတောင်တရုတ်ပင်လယ်မှာမြင့်မြုပ်ခဲ့ပြီးသားကိုပြန်ပြုတ်ပြင်ထားတာဖြစ်တဲ့အပြင်ရောင်းစေးကလည်းမြင့်နေရမှုမြမတက်မတော်ဘက်ကအိန္ဒိယရေငုပ်တင်မောကိုရွေးချယ်ဝယ်ယူလိုက်တာလို့ဆိုပါတယ
်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာရခိုင်ရေတပ်ဖွဲ့ကအုံပြုတဲ့ဒုံးနဲ့လက်နက်ခဲယမ်းတွေဟာတရုတ်တပ်မတော်မှသုံးတဲ့လက်နက်တွေဖြစ်တဲ့ဆိုတဲ့အကြောင်းမြန်မာတပ်မတော်ဘက်ကဓာတ်ပုံအထောက်ထားတွေနဲ့တကွတရုတ်ဘက်ကိုပြောဆိုခဲ့တယ်လို့ဆိုပါတယ်တပ်မတော်ကိုတိုက်နေတဲ့သဘုံတပ်ဖွဲ့တွေလက်ထဲအဲ့လိုလက်နက်တွေရောက်သွားနေတာကိုတရုတ်ဘက်ကထိန်းချုပ်တားဆီးပေးဖို့ပါဒါပေမဲ့တရုတ်ဘက်ကတော့သူတို့အနေနဲ့တရုတ်ဝင်အဲ့လိုရောင်းတာထောက်ပံ့တာမျိုးမလုပ်ပါဘူးလို့ဆိုပါတယ်ဒါကိုမြန်မာတပ်မတော်ဘက်ကသိပြီးကျေလက်တာတော့မဟုတ်ပါဘူးဒါရင်မကနေဇကအေအာဂျီတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုတရုတ်ဘက်ကထိန်းချုပ်ထားတယ်လို့မြန်မာတပ်မတော်ဘက်ကယူဆပြီးအမြင်မကြည်လင်တာကြားခဲ့ပါပြီ
။နောက်တစ်ချက်ကကာလကြာရှည်ဆိုင်းငံ့ထားတဲ့အေအာဂျီမစ်ဆိုရေအားမြစ်စစ်မှန်ကင်းကိစ္စနဲ့ပတ်သက်ပြီးတရုတ်အစိုးရဟာအရင်သမ္မတဦးသိန်းစိန်အစိုးရကိုရောလက်ရှိ NLD အစိုးရအပေါ်ကိုပါအမြင်မကြည်လင်ပါဘူး။စီမံကိန်းအကောင့်ထဲဖော်မဲ့ကုမ္ပဏီရုံးခန်းတွေမြေပြည်တော်ရန်ကုန်နဲ့မြစ်ကြီးနားမှာဒီနေ့အချိန်ထိဖွင့်လှစ်ထားပြီးစီမံကိန်းဆက်လုပ်နိုင်ရေးမိပေါင်းစုံနဲ့စူးစမ်းနေတာတွေ့နိုင်ပါတယ်။ကြောက်ကြီးရေနဲ့စစ်ကန်းနဲ့အထူးစီးပွားရေးဆောင်ကိစ္စဆိုရင်လည်းဒီအတိုင်းပါပဲ။တရုတ်ဘက်ကဒေါ်လာ9ဘီလီယံလောက်ယူနန်းထားတဲ့စီမံကိန်းကြီးကိုမြန်မာဘက်ကပထမအချက်အနေနဲ့ဒေါ်လာ1ဘီလီယံကျော်နဲ့အစပြုထားဖို့လောက်ပဲခွင့်ပြုချက်ပေးထားပြီးမြန်မာဘက်ကရယူမဲ့အချိုးအစားရာဂိုင်းနှုန်းတိုးမြင့်ထားတာကိုလည်းတရုတ်ဘက်ကသိပြီးဘဝင်ကြားလာတာမျိုးတော့မဟုတ်ပါဘူး။ပြီးခဲ့တဲ့လပိုင်းအတွင်းရန်ကုန်မှာအမေရိကန်ဂျပန်ပူးတွဲပြီး ရင်းနှီးမြှုပ်နှံမှုဆိုင်ရာ Forum ကျင်းပခဲ့ပါတယ်။စက်တင်ဘာလကျန်းမာရောက်လာတဲ့တောင်ကိုရီးယားသမ္မတခီးစင်မှာလည်းမြန်မာနိုင်ငံမှာကိုရီးယားဆက်မှုဆောင်ထူထောင်တဲ့ကိစ္စ၊ဒလမျိုးတဲ့ဖော်ဆောင်ရေးစူးစမ်းလေ့လာမှုလုပ်မဲ့ကိစ္စအပါအဝင်စီးပွားရေးဆိုင်ရာသဘောတူညီချက်တတိတန်းကြီးလက်မှတ်ရေးထိုးခဲ့ပါတယ်။မြန်မာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေဖြစ်ပေါ်လာစေရေးစူးစမ်းမှုတွေနဲ့ပတ်သက်ပြီးတရုတ်ဘက်ကတိတ်ကြီးဝမ်းသာအားရရှိနေမှာတော့မဟုတ်ပါဘူး။ဒါတင်အခုနောက်ပိုင်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးရဲ့တဖက်တဆန်နဲ့ထုတ်ပြန်ကြေညာချက်တွေကလည်းမြန်မာအစိုးရနဲ့ပတ်သက်သူတွေအတွက်စိတ်တိကောက်ဖြစ်စရာတွေပေါ်ထွက်လာပြန်ပါပဲ။ဥပမာအားဖြင့်ဝင်ကြီးဦးကျော်တင်နဲ့တရုတ်တန်အမတ်ကြီးတို့တွေ့ဆုံပွဲမှာဟောင်ကောင်ကဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတရုတ်အစိုးရရဲ့ရည်တည်ချက်ကိုမြန်မာအစိုးရကထောက်ခံတယ်ဆိုပြီးထုတ်ပြန်တာမျိုးမြေဆုံစီမံကိန်းပြန်စားဖို့တိုင်းနာကောင်းဆောင်တွေကန့်ကွက်ဖို့မရှိဘူးလို့ပြောတယ်ဆိုတာမျိုးဖြစ်ပါတယ်
အားလုံးကိုချုံကိုတုံ့ပြန်ကြည့်လိုက်ရင်တရုတ်ပြည်မှာဆက်ဆံရေးဟာတတိယမီဒီယာတွေမှာရှင်မျိုးပေါ့ပေါ်ဆက်ဆံရေးလို့ဘယ်လိုပဲပြောနေနေတစ်ဖက်နဲ့တစ်ဖက်သိပြီးနင်းတွေ့တွေ့ရှိလာတဲ့ဆက်ဆံရေးမျိုးတော့မဟုတ်ပါဘူးတရုတ်ဘက်ကမြန်မာနိုင်ငံကိုသူ့ရဲ့ဈေးကွက်သူ့ရဲ့ပင်လယ်ထွက်ပေါက်သူ့ဩဇာကြောင်းရနေရာအဖြစ်သဘောထားနေတယ်လို့မြန်မာဘက်ကလည်းတရုတ်ကိုအင်အားကြီးတဲ့အိမ်ကြီးချင်းလက်ဆက်တပုံတွေကိုကင်ကွယ်ထားပြီးမြန်မာပြည်ထဲမှာတရုတ်အကျိုးစီးပွားတဲ့အကောင့်တွေပေါ်နေအောင်လုပ်နေတယ်မြန်မာနိုင်ငံရဲ့မူဝါဒကိုကြွယ်ဝတဲ့ဒီနဲ့ထိချုပ်ဖို့ကြိုးစားနေတယ်ဆိုပြီးတစ်ဖက်နဲ့တစ်ဖက်မယုံတင်တာဖြစ်နေကြတဲ့အနေအထားမျိုးရောက်နေတယ်လို့ဆိုရင်ပါးမယ်မဟုတ်ကြောက်ပါ